အခုလာကုန်မှာစတင်ကျင်းပတော့မယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပြည်လုံးညီလာခံတက်ရောက်မယ့်အစုဖွဲ့ဝင်တွေပါတီအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။လောလောဆယ်မှာတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေက18ဖွဲ့ကိုဖိတ်ကြားထားပြီးနိုင်ငံရေးပါတီအစုဖွဲ့ကတော့2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီ22ပါတီကိုဖိတ်ကြားထားတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလိမ့်ရှင်။
ဟုတ်ကဲ့ဒီက30ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအတွက်တက်ရောက်မဲ့ကိုယ်စားလှယ်တွေကိုဒီရက်ပိုင်းအတွင်းမှာဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။တိုင်းဒေသနဲ့ကိုင်အစုအဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့မှာအပါအဝင်ဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကညီလာခံအတွက်ဖိတ်ကြားစာကိုမနေ့ကရရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကအခုလိုပြောပါတယ်။
all the kanya shi ba yi khanya now song again chat man yak shi la to di chanaro ddc yong ga ya chat yak la da ma me nya phit par le di khaw su main chan yin la kha 21 ya phit pin lo tat pho bo no a la ddc ji ya ni le chen po la da bo chin ya win twa cha ma lo a long twa ma 30 ya ni yak twa ya ma phit par le
NCA ကိုလက်မှတ်မရေးထိုးသေးတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ကအဖွဲ့ဝင်9ဖွဲ့ကိုတော့ညီလာခံပူးတွဲကျင်းပရေးကော်မတီမှပါဝင်တဲ့သူတို့ကိုယ်စားလှယ်တွေကဥဆောင်ဖိတ်ကြားဖို့အစီအစဉ်ထားကြောင်း UNFC ရဲ့တွဲဖက်အတွင်းမှဦးထွန်းစော်ကပြောပါတယ်
။ဖိတ်ကြားစာကတော့ကျွန်တော်တို့ကျင်းပရေးပူးတွဲကော်မတီမှပါဝင်ပြီးဖြစ်တဲ့အတွက်လေဒီဖိတ်စာကတော့အဲ့ဒီကျင်းပရေးပူးတွဲကော်မတီကနေတော်ခွဲပြီးတော့မှပို့ကြတာပေါ့နော်။ဆိုရင်အစိုးရဘက်ကဖိတ်တဲ့ပုံစံမဟုတ်ဘဲနဲ့ကျင်းပရေးပူးတွဲကော်မတီကဖိတ်ကြတဲ့ပုံစံလုပ်ပါတယ်။အဲလုပ်တော့ဖိတ်ကြကအဲ့မှာကျွန်တော်တို့ကိုယ်တိုင်ပါဝင်ပြီးဖြစ်တဲ့ပေါ့လေ။ဆိုရင်တစ်ဖွဲ့ချင်းစီကို UNFC ဘက်ကနေပြီးတော့မှတာဝန်ယူပြီးဖိတ်ကြသွားမယ်ပေါ့လေ UNFC ဘုံအဖွဲ့ရှိတွေကိုပေါ့။အဲ့လိုစနစ်နဲ့တွားဖို့ရှိပါတယ်။
လောလောဆယ်မှာတော့အစိုးရတက်မတော်နဲ့ CA ပြိပခတွေဆက်လက်ဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအန်းပလောင်တက်ဖွဲ့ MNDA ခေါ်ကုကန်တက်ဖွဲ့နဲ့ AA ခေါ်ရခိုင်တက်ဖွဲ့တွေပါဝင်တက်ရောက်ရေးဟာမရေမရာရှိနေစေဖြစ်ပါတဲ့ဒီရက်ပိုင်းအတွင်းမှာ NDA ခေါ်မိုင်းလာအဖွဲ့ကနေတဆင့်ဒီအဖွဲ့၃ဖွဲ့ကိုဖိတ်ကြားစာပေးပို့ထားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့မိုင်းလာအဖွဲ့ကတော့အခုချိန်ထိဖိတ်ကြားစာမရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ်
သူမတို့ကတစ်ဆင့်အစကတက်ကြတာဆက်ကြပြီးတော့ဆွေးနွေးတာတော့ရှိတယ်။ဒါပေမဲ့ဖိတ်ကြားတာတော့အဲ့ဒီစာသွန်းမပြည့်ဘူး။အဲကျွန်တော်တို့စမမရဘူး
။ PSLF TNLA ကတအန်းပလောင်အဖွဲ့ရဲ့အထူးတွေ့တွေ့မှုတဖုံးကျော်ကတော့အစိုးရကညီလာခံတက်ရောက်ဖို့ဖိတ်ကြားမယ်ဆိုရင်သူတို့အဖွဲ့၃ဖွဲ့အနေနဲ့တက်ရောက်ဖို့ရှိကြောင်းပြောပါတယ်။အဲ
ဖိတ်ကြားလာတယ်ဆိုရင်တော့ကျွန်တော်တို့၃ဖွဲ့စလုံးကတက်ဖို့ရှိပါတယ်ဖိတ်ကြားလာမယ်ဆိုရင်
21ရာစုပင်လုံကိုတက်ရောက်ဖို့ဆုံးဖြတ်တာကတော့ငင်းချမ်းရေးကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဖြစ်ပြီးရက်ကပ်ပြီးမှဖိတ်ကြားလာရင်တော့ခီးသွွားရေးအတွက်အခက်အခဲရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးပါတီအစုအဖွဲ့ကတော့အဓိက2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီ22ပါတီကိုဖိတ်ကြားထားပြီးဖြစ်ကြောင်းပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးအစုအဖွဲ့ရဲ့အတွင်းမှုစိုင်းကြော်ညွန့်ကအခုလိုပြောပါတယ
်တဲ့နိုင်ငံရေးပါတီအစုအဖွဲ့ကကျွန်တော်ဖိတ်ခိုင်းလိုက်တာနဲ့ကျွန်တော်နားဖိတ်ထားတာပါလေ
22ပါတီပါပဲ
2015ရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီ80ကတော့ကိုယ်စားလှယ်5ဦးသာတက်ရောက်ဖို့အစိုးရကတတ်မှတ်ခဲ့တာကိုလက်မခံဘဲတပါတီကိုကိုယ်စားလှယ်တယောက်နှုန်းတယောက်ခွင့်ရဖို့အတွက်တင်ပြထားပါတယ်။ဒီကနေ့အထိတော့အစိုးရဘက်ကဒီတင်ပြချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပါဘူး။